ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့တော်မှာတနင်္လာနေ့ကကျင်းပပြီးစီးခဲ့တဲ့မြောက်အတ္တလန္တိတ်စာချုပ်အဖွဲ့နေတိုအဖွဲ့ဝင်နိုင်ငံ30ရဲ့အစည်းအဝေးမှာစီရေးပူးပေါင်းဆောင်ရွက်မှုခိုင်မာအားကောင်းစေရေးထပ်လောင်းအတည်ပြုခဲ့သလိုရုရှားအရေးပြင်းပြင်းထန်ထန်ဆန့်ကျင်ရှုတ်ချပြီးတရုတ်ကလည်းဆန့်ကျင်ရှုတ်ချခဲ့ပါတယ်။ရုရှားနဲ့တရုတ်နှစ်နိုင်ငံစလုံးဟာစီမံစည်းကမ်းအခြေခံနဲ့နိုင်ငံတကာဆက်ဆံရေးရဲ့ချင်းချောက်မှုဖြစ်နေတယ်လို့ပြောဆိုခဲ့တာပါ။
All it is agreed that in an age of global competition
ရုရှားနဲ့တရုတ်လိုအာဏာရှင်အစိုးရတွေကစီမံစည်းကမ်းအခြေခံနိုင်ငံတကာဆက်ဆံရေးကိုချင်းချောက်လာတဲ့အနေအထားမှာကျွန်တော်တို့ရဲ့အကျိုးစီးပွားနဲ့စံတန်ဖိုးထားမှုတွေကိုကာကွယ်ရေးအတွက်ဥရောပနဲ့မြောက်အမေရိကကြားနေတိုးအဖွဲ့ကြီးမှာခိုင်ခိုင်မာမာရပ်တည်ရမယ်ဆိုရာကိုခေါင်းဆောင်အလုံးသဘောတူခဲ့ကြောင်းနေတိုးအဖွဲ့ကြီးရဲ့အတွင်းမှုချုပ်ယွန်းစတိုတင်ဘတ်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ရှုပ်ထွေးတဲ့လုံခြုံရေးဆိုင်ရာအခင်းအကျင်းနဲ့ရင်ဆိုင်နေရတဲ့အမေရိကန်နဲ့ဥရောပကြားဆက်ဆံရေးအခန်းကဏ္ဍတစ်တရဖွင့်လှစ်ဖို့လဲခေါင်းဆောင်တွေကြားသဘောတူခဲ့ကြောင်းအပိသက်ကြီးညာချက်မှာဖော်ပြပါတယ်။ကမ္ဘာတစ်လောရှင်ပြိုင်မှုများလာသလိုမျော်မှန်းမထတဲ့ချင်းချောက်မှုတွေကလည်းပိုများလာတဲ့အခြေအနေမှာနေတိုးဖွဲ့ကြီးကိုလက်ညွန်နိုင်မဲ့စာရန်တရဖြစ်တဲ့မဟာဗျူဟာမြောက်အယူအဆတစ်ခုထပ်ပြီးတော့ပြင်ဆင်နိုင်ရေးအကြံပြုလုပ်ငန်းစဉ်နေတိုး2030ကိုလည်းနေတိုးအဖွဲ့ကြီးကအတည်ပြုခဲ့ပါတယ်။နေတိုး2030ထဲမှာတော့ရုရှားဘက်ကပိုပြီးစိတ်ထင်တိုင်းဆောင်ရွက်လာတဲ့အချက်ပိုပြီးတော့ရက်ဆက်ချမ်းချုပ်လာတဲ့အကြံဖက်ဝါဒလက်ရှိမတည်ငြိမ်မှုတွေစိုက်ဘာချင်းချောက်မှုတိုးလာတဲ့ကိစ္စနီးပညာသစ်ကပ်ဘေးရောဂါတွေနဲ့ရာသီဥတုပြောင်းလဲမှုအရေးတို့ကိုလည်းချင်းချောက်မှုသစ်တွေအဖြစ်ဖော်ပြထားပါတယ်။တရုတ်ရဲ့ကြီးထွားလာမှုကဩစာချင်းညှိမှုအပြောင်းလဲဖြစ်တယ်လို့လည်းနေတို2030မှာဖော်ပြပါတယ်။ရုရှားဆိုရဘက်ကတော့ဘာတစ်ခုမှအမှားမလုပ်ဘူးလို့ညှင်းဆိုထားပေမဲ့လည်းအရှိဥရောပမှာရုရှားရဲ့ရန်လိုမှုရုရှားမှာအခြေဆိုင်ပြီးအနောက်နိုင်ငံတွေအပေါ်စိုက်ဘာတိုက်ခိုက်မှုတွေကိုထောက်ပြပြီးနေတိုးမဟာမိတ်တွေချမှာတော့ပိုပြီးတော့စိုးရိမ်နေကြတာပါရုရှားကိုတိုက်ရိုက်ရည်ညွှန်းပြီးနောက်ထပ်ဆောင်ရွက်ချက်အနေနဲ့စိုက်ဘာကာကွယ်ရေးမူဝါဒအသစ်ကိုလည်းနေတိုးအဖွဲ့ဝင်တွေသဘောတူခဲ့ကြပါတယ်ရှင်